တရုတ်နိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းနျူကလ িয়ার လက်နက်နှစ်ဆပိုများလာပြီးတော့နျူကလ িয়ার ဒုံးကျည်ထိပ်ဖူး400ကျော်ပိုင်ဆိုင်ထားတဲ့အကြောင်းအမေရိကန်ဘက်တကောစစ်ဌာနချုပ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အထူးသဖြင့်အမေရိကန်ရဲ့မိတ်ဖက်ထိုင်ဝမ်နဲ့အမေရိကန်ပြည်အစုပေါ်မှာတရုတ်စစ်တပ်ရဲ့ NDA တိုးလာတဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။ဒီတိုင်းဆက်သွားမယ်ဆိုရင်2035ခုနှစ်မှာနျူကလ িয়ার ထိပ်ဖူးအခု1500ကျော်တရုတ်ကပိုင်ဆိုင်မှာဖြစ်တဲ့အကြောင်းကိုလည်းတရုတ်စစ်တပ်ရဲ့ဩဇာအရှိန်အဝါခေါင်းစဉ်နဲ့အင်္ဂါနေ့တုန်းကထုတ်ပြန်ခဲ့တဲ့ပန်တဂွန်ကအမေရိကန်လွှတ်တော်ကိုတင်ပြတဲ့စီရင်ခံစာမှာဖော်ပြထားပါတယ်။လက်ရှိမှာအမေရိကန်ပြည်အောင်စုကနျူကလ িয়ার ထိပ်ဖူးအခု3800လောက်ပိုင်ဆိုင်ထားတာဖြစ်ပြီးလက်ရှိတရုတ်ရဲ့ပိုင်ဆိုင်မှုထက်အများကြီးများနေသေးတာဖြစ်ပါတယ်။2021ခုနှစ်အတွင်းမှာတရုတ်နိုင်ငံရဲ့မစ်ဆိုင်းဒုံးတပ်ဖွဲ့ PLARF ကတိုက်ချင်းပြင်မစ်ဆိုင်းဒုံးကြီး135ခုလောက်စမ်းသပ်ပစ်လုခဲ့တဲ့အကြောင်းကိုလည်းဒီစီရင်ခံစာမှာဖော်ပြထားပါတယ်။လက်ရှိမှာလည်းတရုတ်နိုင်ငံမှာတိုက်ချင်းပြင်မစ်ဆိုင်းဒုံးပစ်စင်3ခုစောက်လုံနေစေဖြစ်ပြီးတိုက်ချင်းပြစ်မစ်ဆိုင်ဒုံးကျည်အသည့်အနည်းဆုံးအခု300လောက်ဆက်ပြီးတော့ထုတ်သွားမှာဖြစ်ပါသည်။ဩစတြေးလျအပါအဝင်အမေရိကန်ရဲ့ဒေတာတွေမဟာမိတ်နဲ့မိဖက်တွေနဲ့အမေရိကန်ပြည်အောင်စုကိုပါတရုတ်စစ်တပ်ကအကြိမ်ကြိမ်ဘေးဖြစ်စေမဲ့လုပ်ရည်မျိုးတိုးပြီးတော့လှုပ်လာခဲ့တာပါ။တောင်တရုတ်ပင်လယ်အတွင်းသမိုင်းကြောင်းအရာတရုတ်ရဲ့ပိုင်ဆိုင်မှုမရှိဘူးဆိုပြီးတော့နယ်သာလန်နိုင်ငံ The Hague မြို့က ICC ပြည်ပဆိုင်ရာတရားရုံးကအမိန့်ချထားပေးမယ်လေတရုတ်ကဒါကိုလစ်လျူရှုပြီးတော့သူ့ရဲ့အပိုင်းလို့ပြောနေပြန်ဖြစ်ပါသည်။